အင်ကာနီကနေပြီးတော့အေလာလီဒက်စခန်းကိုပြတ်မှတ်ထားပြီးတော့ short တိုက်ဒုံးတဲ့တစ်ချိန်ပြစ်ခတ်တာခံခဲ့ရတဲ့အကြောင်းစစ်ကောင်စီလုံခြုံရေးအဖွဲ့ဝင်တချို့က AFP သတင်းဌာနကိုပြောပါရယ်ပြစ်ခတ်တိုက်ခိုက်တဲ့အတွက်ထိခိုက်ပျက်စီးမှုမရှိဘူးလို့သတင်းရက်ွက်3ခုရဲ့ပြောဆိုချက်ကိုလည်းကိုးကားဖော်ပြပါရယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ VOA အနေနဲ့တိကျအတည်ပြုချက်ရဖို့ကြိုးစားနေစေဖြစ်ပါရယ် Brave Warrior for Myanmar ဆိုတဲ့ PDF အဖွဲ့ကတော့သူတို့တိုက်ခိုက်ခဲ့တဲ့အကြောင်းကြေညာထားပါရယ်အင်ကာနီကအေလာလီဒက်စကန်တက်ခဲခံရတဲ့ဆိုရင်ဒီလပိုင်းတွေအတွင်းစစ်ကောင်စီလူမျိုးရေးအထူးတင်းကျပ်ထားတဲ့နေပြည်တော်ကိုဒုတိယအကြိမ်ပြစ်မှတ်ထားတက်ခဲခံရတာပါပြီးခဲ့တဲ့ဧပြီလအတွင်းကလည်းနေပြည်တော်စစ်ရုံးနဲ့အေလာလီဒက်စကန်ကိုပြစ်မှတ်ထားပြီးဒရုန်းယာဉ်တွေပြည်သူ့ကာကွယ်ရေးတပ်မတော် PDF တပ်ဖွဲ့တွေကတက်ခဲခဲ့ပါတယ်လက်လော့တိုက်ပွဲသတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကချက်ချင်းသတင်းထုတ်ပြန်တာမျိုးတွေမရှိသလိုထိခိုက်ဒဏ်ရာရမှုတွေနဲ့ပတ်သက်လို့တိကျအတည်ပြုချက်တွေလည်းမရသေးပါဘူးရှမ်းပြည်နယ်မြောက်ပိုင်းမှာတရုတ်နိုင်ငံရဲ့ဂျာဝင်မြစ်ရက်ခံချက်အရတိုက်ပွဲတွေ၄ရက်ရစဲဖို့မြောက်ပိုင်းမဟာမိတ်ညီနောင်ဖွဲ့ကသဘောတူထားတာဒီကနေ့နောက်ဆုံးဖြစ်ပါတယ်တရုတ်ကွန်မြူနတီပါတီဘူကော်မတီတတိယအကြိမ်မျက်နှာစုံကြီးစီဝေးကျင်းပနေတဲ့ကာလဖြစ်တဲ့အတွက်ဇူလိုင်14ရက်နေ့ကနေ18ရက်နေ့အထိ၄ရက်ပြည့်ရစဲဖို့မြောက်ပိုင်းမဟာမိတ်ညီနောင်ဖွဲ့ကသဘောတူထားတာပါအပြည့်ရစဲထားတာကို၄ရက်ထက်သန်းတိုးမတိုးရှင်းရှင်းလင်းလင်းမသိရသေးပါဘူးဇန်နဝါရီလအတွင်းတရုတ်နိုင်ငံဂျာဝင်ဆက်ဆက်ပြီးထားတဲ့အပြစ်ခတ်ရစေးပြက်ပြားသွားပြီးတဲ့နောက်ရှမ်းမြောက်ဒေသမှာတိုက်ပွဲတွေတကြောပြန်ပေါ်ပေါက်နေပြီးအခုတခါဒီ၄ရက်အပြစ်ရစေးထားတာဖြစ်ပါတယ်